lamai tau jan ni yangon ma chin pa me life heavyweight tan kaba champion sin kho shin pyan pwe ma anai tho pi lo shwe kaba champion su ko su khu twa nai aw chou ban me phit de chang major boy tan kaba champion phit de aung la an san ga pyo su lai ba de mani ga inga ni yangon ma pyan me phit tu brazil naingan ga heavyweight champion alexander macaro ne pu twa pi lo pyu lo de tadin sa shin nin pwe twin tu ga alu pyo su lai da ba aung la an san shin pyan
ထိုးတက်မဲ့လက်ဝိပွဲကိုမြန်မာနိုင်ငံကပြိတ္တာဒေသမကအမေရိကန်ပြည်တော်စုကမြန်မာတိုင်းရင်းသားတွေကလည်းအားပေးဖို့အဆင်သင့်ပြင်နေကြတဲ့အကြောင်းမတ်အင်ဂျင်နဲ့ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။ဝမ်ချန်ပီယံရှစ်ရွှေကပတ်လူပွဲလို့အမည်ပေးထားတဲ့သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ပွဲကိုလာမယ့်တောက်ကြနေ့ရန်ကုန်မြို့တူဝနာမိုးလုံလီလုံအားကစားခံမှာမှာကျင်းပမှာပါ။ လက်ရှိချန်ပီယံရော့ဂျာဂရစ်အနာယူခဲ့ပြီးတဲ့နောက်လစ်လက်နေရဲ့ချန်ပီယံဆုအတွက်သူတို့နှစ်ဦးရှင်ပြိုင်ထိုးတက်ကြမှာဖြစ်ပါတယ်။ဒီပွဲအကြိုမနေ့ကပြုလုပ်တဲ့ကမ္ဘာချန်ပီယံနှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာအောင်လအန်ဆန်းကနောက်ထပ်ကမ္ဘာချန်ပီယံဖြစ်အောင်ကြိုးစားပြီးရှင်ပြိုင်သွားမယ့်အကြောင်းအခုလိုပြောပါတယ်။ Alexander Magado Gale. အခုပြုလုပ်မဲ့ပွဲဟာသူ့ဘဝအတွက်အကြီးမားဆုံးစိန်ခေါ်ပွဲတစ်ခုဖြစ်တယ်လို့ပြောသွားပါရတယ်။မြန်မာစပတ်အုံးလို့နာမည်ကြီးတဲ့အသက်36နှစ်အရွယ်ကချင်တိုင်းသားအောင်လအန်ဆန်းဟာ2019ခုနှစ်ဇူလိုင်လကရန်ကုန်မှာကျင်းပတဲ့ဝမ်ချန်ပီယံရှစ်မီဒယ်ဝေ့တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအနိုင်ရရှိပြီးကမ္ဘာမီဒယ်ဝေ့တန်းချန်ပီယံဖြစ်လာတဲ့ပထမဦးဆုံးမြန်မာတိုင်းသားတစ်ဦ ာဖို့အတွက်ရှင်ပြိုင်ထိုးသက်မဲ့ဘရာဇီးနိုင်ငံသား heavyweight dan champion Alexander Magado နဲ့ပတ်သက်လို့သူ့အနေနဲ့ဘယ်လိုပြင်ဆင်ထားသလဲဆိုတာကိုတော့အခုလိုသတင်းတောက်တွေကိုပြောပါရစေ
။သူကจูเจซูမှာကျွမ်းကျင်တယ်၊နှစ်ပန်းမှာကျွမ်းကျင်တယ်။အဲ့ဒီအတွက်ကျွမ်း stand up fighting လုပ်မယ်သူကသူ့နဲ့ strike လုပ်မှာတော့အဲ့ဒီဆိုကျွန်တော်ပိုလေးချင်ပါတယ်။အဲ့လိုမျိုးပိုအားစိုက်ပြီးတော့ပိုစူးစားပါတယ်။
အခုပွဲကိုမြန်မာနိုင်ငံမှာကျင်းပတဲ့အတွက်အားသာချက်ရှိပေမဲ့သူအဓိကထားအာယုံဆိုင်ရမယ့်အချက်ကိုလည်းအောင်လအန်ဆန်းကအခုလိုပြောပါရစေ
။အားသာချက်ရှိလို့ pressure ရှိရနော်။ဘာလို့လဲဆိုတော့ audience အားလုံးကမြန်မာဆိုတော့အားလုံးကြည့်နေတယ်ပေါ့နော်။ဒီကအသိမသိဘူးဆိုတော့အဲ့လို pressure မရှိဘူး။ဒါပေမဲ့အဲ့လိုပဲဟိုကျွန်တော်ကစားရကြတော့ဟိုအဲ့ဒီ pressure တွေကျွန်တော်အသိမစင်စားဘူး။ကျွန်တော်ရဲ့ focus ကအဲ့ဒီပွဲမှာပဲ
။ဒါအပြင်လာမယ့်ပြိုင်ပွဲဟာအရင် Middleweight တန်းကမ္ဘာချန်ပီယံတအုပ်အနေနဲ့သူရှင်ပြိုင်ထိုးတက်ခဲ့တဲ့ပြိုင်ပွဲတွေနဲ့အရန်ကိုကွာခြားမဲ့အကြောင်းလဲအခုလိုပြောပါရစေ
။ကျွန်တော်အကောင်းဆုံးပွဲဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကမ္ဘာနှစ်ပတ်ရမှာဆိုတော့ဟောကမ္ဘာချန်ပီယံရှစ်နှစ်ပတ်ရမှာဆိုတော့ဟိုအားလုံးကိုဆက်ပြီးတော့အားပေးပါလို့ပြောချင်ပါတယ်။
အခု light heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲဟာ2018ခုနှစ်အတွက်မြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမယ့်ပွဲလေးဖြစ်ပါတယ်။အောင်လအန်ဆန်းကိုအားပေးဖို့မြန်မာနိုင်ငံကပရိသတ်တွေဒါမှကအမေရိကန်နဲ့နိုင်ငံတကာမှာရှိတဲ့မြန်မာတိုင်းဒေသပရိသတ်တွေလည်းစိတ်ဝင်စားနဲ့ပြင်ဆင်နေကြပါတယ်။အဲ့ဒီထဲမှာ Maryland ပြည်နယ်ချင်းတိုင်းဒေသတွေလည်းပါဝင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့ဂုဏ်ကိုဆောင်တဲ့ middleweight တန်းကမ္ဘာချန်ပီယံအောင်လအန်ဆန်းအတွက်အရန်ကိုဂုဏ်ယူမိကြောင်းချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူ Reverend Dr.ပေါ်ဇော်ခိုင်ကဗီဝေကူပြောပါတယ
်ကျွန်တော်တို့သူ့ကိုတော်တော်လေးအားပေးတယ်ဘာဖြစ်ဖြစ်ကျွန်တော်တို့ပမာတွေလေးတစ်ခက်မှတစ်ခါတစ်ခါမှအဲ့ဒီမျိုးမကြုံဘူးတဲ့အချိန်ပေါ့နော်အခုလိုမျိုးဒီအချိန်ခါမှာအဲ့လိုမျိုးကျွန်တော်ပမာတဲ့နာမည်တွေရလာတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့အတွက်ကိုပေါ့နော်ဝမ်းမြောက်ပေးတယ်ဝမ်းသာပေးတယ်သူ့ရဲ့အောင်မြင်ခြင်းကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဂုဏ်ကိုမြှင့်တင်တာနဲ့လည်းတူတယ်ဆိုတော့ကျွန်တော်တို့တော်တော်လေးသူ့ကိုအားပေးတယ်အောင်လဲအောင်မြင်စေခြင်းနဲ့
ဖေဖော်ဝါရီလ23ရက်နေ့မှာကျင်းပမယ့် light heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာအောင်လအန်ဆန်းနဲ့ Alexander Magado တို့ရှင်ပြိုင်ထိုးသက်ပြီး MMA လက်ဝိတ်လောကမှာနာမည်ရလာတဲ့အသက်33နှစ်အရွယ်ဖိုးတော်ကလည်းကမ္ဘောဒီးယားလက်ဝိတ်သမားနဲ့ရှင်ပြိုင်ထိုးသက်မှာဖြစ်ပါရဲ့ရှင်